မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဖြစ်အောင်နောက်ွယ်ကလှုံ့ဆော်သူတွေကိုမြန်မာအစိုးရအနေနဲ့ဖို့ထုတ်အရေးယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်က VOA မြန်မာဘိုင်းနဲ့တီးတန့်တွေ့ဆုံမင်းမြန်ကမှပြောပါတယ်68ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကို VOA မြန်မာဘိုင်းကဒေါက်ခင်စိုးဝင်းကနေနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာတန်ယုံမှာတီးခြားတွေ့ဆုံမင်းမြန်ခဲ့တာပါတခြားမြန်မာနိုင်ငံရဲ့ယင်းနှိမ့်နှံမှုအခြေအနေနိုင်ငံရေးအခြေအနေတွေကိုလည်းမင်းမြန်ထားပါတယ်ရှင်
ဝင်းကြီးကုလသမဂ္ဂမှာပြောထားတဲ့အထက်မှာသမရဦးသိန်းစင်အစိုးရကဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်လုပ်နေတဲ့အထက်မှာလုပ်ငန်းစဉ်ကိုအနှောက်အယှက်ပေးမဲ့လူမှန်သမျှကိုပေါ့နော်သတိပေးတဲ့သဘောမျိုးပြောထားတာလေးကြားလိုက်ပါတယ်အဲ့တော့ဒီပြုပြင်ပြောင်းလဲရေးမှာအနှောက်အယှက်ဖြစ်မဲ့နောက်ကျောင်းပြန်လှည့်ခြင်းတဲ့လူတွေကိုများသတိပေးလိုက်သလားလို့ယူဆရပါတယ်အရင်အစိုးရလက်ထက်ပေါ့နော်ဟိုစစ်အစိုးရလက်ထက်က status ကိုတိုင်မဲ့ဘုံနေမြဲကြားနေမြဲနေခြင်းတဲ့လူတွေကိုများဆုလိုတာလားလို့ဝင်းကြီးဘယ်လိုယူဆပါလဲရှင်
အဲ့ဒီလိုတော့လည်းမဟုတ်ပါဘူးတကယ်ဆိုလို့ရင်ကတော့အရှင်အဟုန်နဲ့ပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဒီ reform process တွေဆိုလဲတာအခုချိန်မှာဒါသရုတ်အစိုးရတော့ရောက်နေပြီဒီထက်မှာအဓိကတော့ပြည်ရင်းတည်ငြိမ်မှုကိစ္စပါပဲတည်တည်ငြိမ်ငြိမ်နဲ့အေးအေးချမ်းချမ်းနဲ့ရှေ့ကိုအတိုးတက်ကောင်းမွန်မှုလုပ်ငန်းစဉ်တွေလုပ်တဲ့အခါမှာဒီမတည်မငြိမ်ဖြစ်အောင်တည်ငြိမ်မှုပြပြအောင်တရားဥပဒေစိုးမိုးမှုပြပြအောင်နှောက်ရက်လာတယ်ဒါမှမဟုတ်နှောက်ရက်ဖို့အတွက်ကိုလှုပ်ဆောင်မှုတွေလုပ်တယ်တွေးထုတ်မှုတွေလုပ်တယ်ဒီလိုဆိုလို့ရှိရင်ဒီလိုပြုလုပ်တဲ့ကိစ္စရပ်တွေနဲ့မတည်မငြိမ်ဖြစ်လာမဲ့ကိစ္စရပ်တွေကိုဒါ zero tolerance လို့ပြောတာပါအဲ့တော့ဒီလိုလှုပ်လာမယ်ဆိုလို့ရှိရင်လည်းတရားဥပဒေနဲ့ညီအရေးယူဆိုင်မှုတွေရှိလာမယ်ဒါမှမဟုတ်ဒီလိုကိစ္စရပ်တွေဆိုတာမှာပဲပေါင်းစုပ်ပေါ်လေနိုင်ငံရေးအရာလည်းရှိနေတယ်လူမျိုးရေးအရာလည်းရှိနေတယ်ဘာသာရေးရလည်းရှိရတယ်ဒီလူအားတွေကိုခွင့်ကောင်းယူပြီးတော့မတီမငင်ဖြစ်အောင်လုပ်လိုက်ရင်တိုင်းပြည်ရဲ့ရှေ့ဆက်သွားမဲ့အခြေအဟုန်ကိုနှောက်နှေးစေရနှောက်ရက်ပေးရရောက်မှာဖြစ်တဲ့အတွက်ဒီလိုလုပ်မဲ့သူတွေရှိတာရင်ဥပဒေကိုချုပ်ပုတ်တာတွေရှိလာရင်ဒါဥပဒေနဲ့ညီဒါရည်ဆိုင်ရသွားမယ်ဆိုတာဆိုလိုတာဖြစ်ပါတယ်
ဟုတ်ကဲ့ပါအဲ့ဒီထဲမှာပဲဝန်ကြီးမပြောခင်မှာပဲလေဒီကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဥဆောင်ပြီးတော့ပေါ့နိုင်ငံတကာအတိုင်းဝိုင်းနေနေရလေမြန်မာပြည်ပြည်ပြောင်းလဲရေးလုပ်ငန်းစဉ်မှာလူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကတော်တော်လေးကိုအနှောက်အယှက်ဖြစ်နေတယ်ဆိုပြီးတော့သူတို့ပြောထားတာရှိပါတယ်တမရဦးသိန်းစင်ကြီးကလည်းလိုပဲပြောတယ်ခုနကပြောတဲ့ဟို zero tolerance ပေါ့လေလုံးဝတီးခတ်မှာမဟုတ်ဘူးဆိုတဲ့ဟာပါပါတယ်ဒါပေမဲ့ဒီဒေတာအောက်ခြေလုံခြုံရေးပိုင်းကိုအဓိကတာဝန်တန်းဆောင်နေရတဲ့ဥမာရဲတပ်ဖွဲ့လိုပါလို့ပေါ့လေသူတို့မှကြည်ရတာအင်အားမရှိဘူးလို့ထင်ပါတယ်ဟိုဒီလောက်အလုံးရင်းနဲ့ဒေါသတကြီးဖြစ်နေတဲ့လူတွေကိုဥမာဆိုလို့ရှိရင်အခုတန်တွဲမှာလက်တလောဖြစ်နေတဲ့ကိစ္စတွေပေါ့လေဟိုတမရာကြီးကိုယ်တိုင်လည်းအဲ့ဒေတာကိုရောက်နေပါတယ်အဲ့တော့သူတို့တွေကိုအင်အားပြည့်သွားအောင်လို့သူတို့တွေ capacity building တွေကောင်းလာအောင်လို့အဲ့လိုဆောင်ရွက်ဖို့ရောအစီအစဉ်တွေပါလိမ့်ရှိပါလားရှင
်ဒါတွေလည်းလုပ်နေပါတယ်အခုအဓိကတော့အခုလိုနိုင်ငံရေးအရာပြုပြင်ပြောင်းလဲလာတဲ့အခါမှာဒီတရားဥပဒေစိုးမိုးရေးကိုအဓိကထိန်းသိမ်းရမှာတော့ရဲတပ်ဖွဲ့ဖြစ်လာတာပေါ့ဒီလိုရဲတပ်ဖွဲ့ဖြစ်လာတဲ့အတွက်ကြောင့်မလို့လေရဲတပ်ဖွဲ့ကိုအင်အားခိုင်မာတန်တင်းအောင်ရည်သေးမြင့်တဲ့အောင် capacity building တွေကိုလည်းပဲပေးဖို့ကိုလိုဆောင်ရွက်နေပါတယ်ဆောင်ရွက်ဆဲလဲဖြစ်ပါတယ်သို့တော့ဒီတပ်တွေဆိုတာရဲအဖွဲ့ကိုပြောတာပါရဲအဖွဲ့တွေအနေနဲ့ဟလာသူတို့မျိုးနယ်လေးတွေမှာမျိုးငယ်လေးတွေမှာရဲစခန်းလေးတွေရှိတယ်တပ်ဖွဲ့လေးတွေရှိတယ်ဒါလည်းတစ်ချိန်တစ်ခါကလိုအပ်ချက်အရာသာနေဖွဲ့စည်းထားတဲ့ဟိုအနေအထားဖြစ်တဲ့အတွက်သူတို့မှလည်းသူ့မျိုးနယ်ပေါ်မှာတရားဥပဒေစိုးမိုးရေးထိန်းသိမ်းဖို့လုံလောက်ရုံအားလောက်ပဲရှိပါတယ်အဲ့တော့ဒီလိုဖြစ်စဉ်ကြီးတွေဖြစ်လာတဲ့ဆက်ကမှာတစ်ခါတရံမှာဒါဒီ mob တွေစုစည်းတာပြုတာဟိုမြန်ဆန်သွားတဲ့စခန်းမျိုးတွေကြာလို့ရှိနေအဲ့ချိန်အဲ့ခါမှာရှိတဲ့အင်အားလေးနဲ့သူတို့ဒါတရားဥပဒေထိန်းသိမ်းဆောင်ရွက်ရတဲ့နေလားရှိတယ်။ပြီးတော့မှကျွန်တော်တို့ကဖြစ်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ထပ်ပြီးတော့ reinforcement တွေလုပ်ရတယ်။အဲရွှေ့ပြီးတော့တာဝန်ပေးရတယ်။ဒီအတွက်လည်းဒါတဖြည်းဖြည်းနဲ့နိုင်ငံတော်ရဲ့ဒီလမ်းကြောင်းတွေဟလာဒီတရားဥပဒေစိုးမိုးရေးလည်းအဓိကထားမယ်။တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့ကလည်းရဲတပ်ဖွဲ့တွေပဲဖြစ်တဲ့အတွက်ရဲတပ်ဖွဲ့တွေရဲ့ဒီ capacity building နဲ့အင်အားပုံမှန်ခိုင်မာတောင်းတင်းဖို့လည်းဒါစီစဉ်နေချမှတ်ပြီးလုပ်နေပါတယ
်။ဝင်းကြီးဒီနယူးယောက်ကိုမလာခင်တုန်းကပေါ့နော်ဒီ IAEA နဲ့ပတ်သက်ပြီးတော့ဒီ additional protocol လို့ခေါ်တဲ့ဒီနောက်ဆက်တွဲသဘောတူစာချုပ်လက်မှတ်ထိုးတာကိုသိရပါတယ်။အဲ့ဒီမှာဝင်းကြီးအနေနဲ့
ဒီသဘောတူစာချုပ်ကထူးခြားချက်ကလေးပေါ့နော်အဲ့ဒါလေးနည်းနည်းလေးပြောပြပြီးလို့ရမှာရှင်ဒီသဘောတူစာချုပ်ရဲ့ထူးခြားချက်ကတော့ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံရဲ့ peaceful use of nuclear energy additional protocol သမ္မတတဲ့စီကံနေဥပဒေနဲ့အညီလိုင်းနာဆောင်ရမယ့်
နိုင်ငံမှာတွားနေတဲ့လမ်းကြောင်းမှာဒီလိုဆန္ဒတွေဒီလိုလူလာချက်တွေဒီလိုမျှော်မှားချက်တွေမရှိဘူးဆိုတာလည်းတခါတည်းပြသနိုင်အောင်ရောက်ပါတယ်ဟုတ်ကဲ့ဒီအဲ့အရာတော့မြောက်ကိုရီးယားနိုင်ငံနဲ့လည်းဆက်ဆံနေတာပေါ့နော်ဒီနျူကလ িয়ার
နေစေပဲဆိုပြီးတော့ကိုရီးယားသတင်းဌာနတစ်ခုကရေးလာပါတယ်နောက်ပြီးတော့အရင်တုန်းကလည်းစီးရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဟိုဥတုရရှိမှန်းတို့ဘာလို့သွားပြီးလက်မှတ်ထိုးလာတယ်ဘာရှိခဲ့တယ်ဆိုတော့လေအခုနျူကလ িয়ার နဲ့မပတ်သက်ပေမဲ့လေစစ်ရေးအရာဆက်ဆံမှုကတော့ရှိနေစေပဲလို့ပဲအများအသုံးသတ်ကြပါတယ်ဝန်ကြီးရောဘယ်လိုမရှိပါဘူးဒါလည်းကျွန်တော်တို့အခြေပေါ်များစွာပြောခဲ့ပြီးပါတယ ူတဲ့နောက်ပိုင်းမှာစီးရဆက်ဆံမှုလုံးဝမရှိပါဘူး
။နောက်ဝင်ကြီး Asia Society မှာပြောထားတဲ့American ပြည်ထောင်စုရဲ့ယင်းနှီးမြုံနှံမှုကတခြားနိုင်ငံတွေနဲ့စာလို့ရှိရင်ပမာဏအဖြစ်အများကြီးနည်းနေသေးတဲ့အကြောင်းမလို့တာဝန်သိတဲ့ယင်းနှီးမြုံနှံမှုလို့ဖို့ဆိုပြီးဝင်ကြီးကဖိတ်ခေါ်သွားတာသိရပါတယ်။အဲ့တော့တကယ်လို့ American ယင်းနှီးမြုံနှံမှုတွေလာမယ်ဆိုရင်မြန်မာနိုင်ငံကရောအဆင်သင့်ရှိပါရဲ့လား။ဥပမာ infrastructure အစပေါ်လေဒီလျှက်စင်မီးရအစဒီ agri license မှုကင်းရှင်းမှုဒီ EITI အဖွဲ့နဲ့ပတ်သက်ပြီးတော့လည်းဝင်ကြီးပြောသွားတာကြားလိုက်ပါတယ်။အဲ့တော့ဗမာနိုင်ငံရဲ့အဆင်သင့်ရှိမှုအခြေအနေပေါ့လေ။အဲ့ဒါလေးနည်းနည်းပြောပြပေးပါလားရှင
်။အဲကျွန်တော်ကတော့အကုန်လုံးအဆင်သင့်ဖြစ်အောင်ပြင်ဆင်ထားတာပေါ့လေ။ဥပမာဆိုတော့ယင်းနှီးမြုံနှံမှုဥပဒေအလန္နကကြယင်းနှီးမြုံနှံမှုဥပဒေအသေးပြထားလိုက်တယ်။အဲ့ဒီပြထားလိုက်တဲ့ဥပဒေမှာယင်းနှီးမြုံနှံသူတွေအတွက်ပုံမှန်ပြီးတော့အခွင့်အလမ်းတွေများလာတယ်။ရခိုင်ရရှိခဲ့တဲ့ကန့်သတ်ချက်တွေလည်းအကုန်လုံးလျှော့ချပေးလိုက်တယ်။နောက်ဆိုတော့ infrastructures ယင်းနှီးမြုံနှံမှုတွေမှာ infrastructure ပါပါပါတယ်။ပါတဲ့အတွက်ကြောင့်မလို့လားကျွန်တော်တို့အဆင်သင့်ဖြစ်ပြီလားဆိုတော့အဆင်သင့်ဖြစ်တဲ့နေရာတွေမှာထိုင်ပြီးတခါတည်းဝင်လို့လို့ရတယ်လို့ပဲ။အဆင်သင့်မဖြစ်သေးတဲ့နေရာမှာဒီ infrastructure တွေမှာပါလာပြီးတော့ယင်းနှီးမြုံနှံမယ်ဆိုလေရနိုင်ပါတယ်။ဒါမလို့ဒီအမေရိကန်နိုင်ငံရဲ့ယင်းနှီးမြုံနှံမှုကိုဖိတ်ခေါ်တာခြားနိုင်ငံများနီးတူပါပဲ။ဒါမလို့ဒီဟိုလာခွင်လန်းကောင်းတွေပေါ်ပေါက်နေတဲ့ကျွန်တော်တို့နိုင်ငံမှာယင်းနှီးမြုံနှံမှုတွေစောစောရောက်လာရင်စောစောအောင်မြင်မယ်။စောစောရောက်လာတဲ့နိုင်ငံတွေကစောစောအကျိုးရှိမယ်။တစ်ခုနှစ်ဖက်အကျိုးရှိတာပေါ့။ကျွန်တော်ကဒီအချိန်အကြာကြီးစောင့်ပြီးမှဟိုလာဒီယင်းနှီးမြုံနှံမှုတွေမလာလို့နှိကွေးနေတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်ကမဖြစ်စေချင်ဘူး။ဒီကတော့ဘာကြောင့်လဲဆိုတော့လူတွေရဲ့ social economic life ကိုကွန်ပျူတာတက်စေချင်တယ်လူတွေအတွက်အလုပ်ကင်ခွင့်ရတွေဖန်စီစေဖန်တီးချင်တယ်လူများများအလုပ်ရစေချင်တယ်ပြည်ပတွေမှာတွားပြီးတော့ဟလာဒီကိုယ့်ရဲ့နိုင်ငံရင်ကျေးမှုနဲ့အဆင့်နဲ့မလျော်ညီတဲ့ချို့ဟလာ decent work တွေမဟုတ်တဲ့ job တွေကိုလုပ်နေရတဲ့လူတွေကိုလည်းကိုယ့်သားသမီးတွေလွယ်စားလာပြီးတော့ကိုယ့်နိုင်ငံမှာကိုယ်ပြန်လာပြီးတော့အလုပ်ကင်ခွင့်လန်းနေရှိစေချင်တယ်အတောင်မလို့ယင်းနှီးမြုံနှံမှုတွေကိုအမြန်လာပါအမြန်လာဖို့လည်းခွင့်လန်းနေပါနေနေတယ်ဆိုတဲ့ဟာ message တွေကိုကျွန်တော်ကပေးပြီးတော့ဆွေးနွေးနေတာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ68ကြိမ်မြောက်ကုလသမဂ္ဂထရီညီလာခံကိုလာတက်နေတဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝလမောင်လွင်ကို VOA မြန်မာပိုင်း editor ဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းခဲ့တာပါအစီအစဉ်ဒုတိယပိုင်းကိုတော့မနေ့ပြန်မှနားဆင်နိုင်ကြပါရဲ့ရှင်